ကဲယနေ့ယခုခါမှာမိမိတို့ရဲ့မင်္ဂလာဥခါမှာမင်္ဂလာချက်တည်နဲ့ပြည့်စုံတော်မူသောဘုရားတရားတန်ခါတော်တို့အားပူဇော်တဲ့အနေနဲ့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ပေါ့အဲ့တော့မိမိတို့ယနေ့ပြုလုပ်တဲ့ကုသိုလ်ရဲ့ဖို့ပါကားကိုမိဘခြေမျိုးစတဲ့ကျေးဇူးရှင်ပုဂ္ဂိုလ်အပေါင်းအားလည်းပဲယနေ့အများတန်းပေးဝေပြီးတော့မိမိတို့လည်းပဲဒီကုသိုလ်ကြောင့်မဖို့နိဗ္ဗာန်အထိအထောက်ကဖြစ်ပြရစေလို့အာယုံပြုပြီးရေစက်ချမယ်ပေါ့အဲ့ဒီလိုအမြတ်တမ်းပေးဝေမှုရေစက်ချမှုမပြုလို့မိမှာအနည်းငယ်မင်္ဂလာဥဩဝါဒဖရာရှင်ဟောကြားတော်မူခဲ့တဲ့ဓမ္မခန္ဓာ7400ရဲ့ထုံနှုတ်ပြီးတော့တခုကိုဘုန်းကြီးကမင်္ဂလာဥဩဝါဒအဖြစ်နဲ့ဖရာရှင်ဟောကြားတော်မူခဲ့တာကိုတစ်ဆင့်ပြန်လည်ပြီးတော့ဟောကြားပေးပါမယ်ယနေ့ဘောဇသာသနာတော်နှစ်2550ပြည့်နှစ်ဘောဇသက်ကလေး1368ခုနှစ်နေုံလာဇန်23ရက်ခရစ်နှစ်2006ခုနှစ်ဇွန်လ10ရက်ကြာသာပတိနေ့မှာစကိုင်းတောင်ရိုမြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့မောရဗီဝါရဲ့မှနေထိုင်ကြတဲ့ဥခင်မောင်ရင်တော်အောင်ရှင်တို့ရဲ့တာမောင်မိုးလင်းဦးနဲ့ရွှေဘုံမြို့အမှတ်နှစ်ရက်ကွက်ရေဦးလမ်းမှာနေထိုင်ရတဲ့ဦးလာနိုင်ဒေါခင်ချစ်တို့ရဲ့သမီးမာမျိုးမျိုးနိုင်တယုတ်ပြရူပဗေဒဌာနစေတက္ကသူမန္တလေးတို့ရဲ့လက်ထက်မင်္ဂလာဦးကာလမှာလာရောက်ပြီးတော့တန်ဃာတော်190ကျော်တို့အားမွန်မြတ်တော်ခဲဝဲဘောဇင်များဆက်ကပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကြွားရောက်လာတဲ့အပရိသတ်တို့ကလည်းပဲကြွေမွေအခန့်ချင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့သင်္ကန်းနဝကမ္မစတဲ့မိမိတို့ရည်မှန်းထားသည့်အတိုင်းလူတန်းပူဇော်ကြခြင်းဆိုတဲ့အချံရံကုသိုလ်ကောင်းမှုများကိုပြုလုပ်ကြရတဲ့ပေါ့အဲ့တော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တွေထဲမှာလည်းပဲတချို့ကထင်ကြတယ်ယူဆကြတယ်ပေါ့မြတ်စွာဘုရားကတရားတော်တွေဟောကြားခဲ့တယ်အဲ့ဒီတရားတော်တွေဟာမတ်ဖို့နိဗ္ဗာန်အတွက်လောကုတ္တရာလမ်းကြောင်းတတ်တတ်ပဲလို့ဒီလိုပဲယူဆတဲ့ပုဂ္ဂိုလ်တွေရှိပါတယ်တကယ်တော့မြတ်စွာဘုရားရဲ့လမ်းကြောင်းတရားတော်တွေကိုလိုက်လို့ရှိရင်လောကီကြီးပွားရေးလောကုတ္တရာကြီးပွားရေးတွေအများကြီးဟောထားတာရှိတယ်ပေါ့ဥပမာတစ်ခုဆိုပါစို့မြတ်စွာဘုရားကိုတော်မြတ်ကသူ့ရဲ့အနာထပိန်တစ်ထည်ကျောင်းတကာကြီးသောတာပန်ကျောင်းတကာကြီးကိုဟောကြားခဲ့တဲ့တရားတွေထဲမှာအာနနေယ3ဆိုတာပါတယ်ပေါ့ဒီထဲမှာဘာတွေဟောကြားတယ်လဲဆိုရင်မိမိတို့အကြောင်းအရာလျော်စွာသင်ခန်းဟောပြီးတော့သာသနာအလုပ်ကိုတိုက်ရိုက်မလုပ်နိုင်ဘူးလူဝတ်ကြောင်ပေါ်နဲ့နေတယ်ဆိုလို့ရှိရင်စီစဉ်ဥစ္စာတွေရှာဖွေစုဆောင်ရမယ်အိညာတီထောင်ပြီးတော့စီစဉ်ဥစ္စာမရှာဘဲနဲ့အနိစ္စဒုက္ခအနတ္တတရားစကားလေးပြောနေုံနဲ့မပြီးဘူးတရားတစ်ပြင်စီးပွားဥစ္စာဆိုတာရှားကိုရှားရမယ်မိမိတို့မှာတာရေးတမီးရေးလူမှုရေးသာသနာရေးဘာသာရေးအရေးပေါင်းများစွာရှိတဲ့အတွက်တရားတစ်ပြင်စီးပွားဥစ္စာတွေရှားရှားပြီးတဲ့အခါမှာလည်းပဲဘလို့သုံးဆောင်ရမလဲဆိုမိဘဆွေမျိုးတွေသာသမီတွေနောက်ပြီးတော့မိမိရဲ့အိမ်အလုံးသမားတွေယဟန်တန်ဃာတွေပေါ်မှာဘလို့မြတ်မြတ်တတ်ဆက်ဆံရမယ်ပြီးတဲ့အခါမှာလည်းပဲမိမိတို့ရဲ့စီးပွားချမ်းသာတွေကိုလှူရတဲ့အခါမှာလည်းပဲအကျွေးမတင်အောင်ဂုံပကတနာတွေမမတ်ဖဲနဲ့ဘလို့လှူရတဲ့ကာယကံဝစီကံမနောကံတွေမှာလည်းပဲအပြစ်ကင်းအောင်နေရတဲ့စသဖြင့်သောတာပန်အရိယတာဝကအနာထပင်တထေယျမြတ်စွာဘုရားကလောကီချမ်းသာနိလန်းတွေရောလောကုတ္တရာချမ်းသာနိလန်းတွေရောဟောကြားခဲ့တာတွေအများကြီးရှိတယ်ပေါ့နောက်ပြီးတော့အများသိနေကြတဲ့38ဖြာမင်္ဂလာဆိုတဲ့ထဲမှာလည်းလောကီမင်္ဂလာတွေအများကြီးရှိပါတယ်မာတာပိတုဥပဌာနာမိဘကိုတရားသဖြင့်ရလာတဲ့ပစ္စည်းလေးနဲ့ရှာဖွေပြီးတော့ပြုစုဆောင်လျှောက်တာမင်္ဂလာမဖို့နိဗ္ဗာန်တိထောက်ပံ့ဖြစ်တယ်ဗုဒ္ဓဓာရတသင်္ကဟောသာသမိဇနီမယားတွေကိုလည်းပဲတရားမြတ်တာရှာဖွေလှုပ်ကြွေးတာဟာအကုသို့မဟုတ်ဒါလည်းပဲမင်္ဂလာတရားပဲစသည်ဖြင့်မြတ်စွာဘုရားကလောကီရောလောကုတ္တရာရောအကျိုးရှိမဲ့တရားတွေဟောကြားခဲ့တယ်ပေါ့တချို့ကကြတော့ဘ ഹു တုတ္တမရှိတော့မြတ်စွာဘုရားရဲ့တရားလမ်းကြောင်းလိုက်လို့ရှိရင်လောကီစည်းပွားရေးတွေကြပြီးတော့လောကုတ္တရာတတ်တဲ့ဖြစ်လိမ့်မယ်ဆိုပြီးတော့ယုံမတန်တရားတွေဖြစ်နေကြတယ်ပေါ့ဒါတွေကမဟုတ်ဘူးဆိုတဲ့အကြောင်းကိုဒါဘုန်းကြီးကတစ်ဆင့်ပြန်လည်ပြီးတော့ပြောတယ်ပေါ့ဒီနေရာမှာလည်းပဲဘုန်းကြီးကဘာတရားဘာဩဝါဒပေးခြင်းတယ်လဲဆိုတော့မြတ်စွာဘုရားပေးခဲ့တဲ့ဩဝါဒကိုပဲဟောပေးမယ်ပေါ့ မြတ်စွာဘုရားကအခါတစ်ပါးမှာတိုင်ကြီး16တိုင်တွေကဘက်ကတိုင်တုတ္တမာရဂိရာမြို့ပဲစင်းကုန်တော်ထဲမှာဘုရားရှင်တရင်သုံးတော်မူတဲ့အချိန်ပေါ့တခုသောနံနဲ့မှာမြတ်စွာဘုရားကအဲ့ဒီဘက်ကတိုင်တုတ္တမာရဂိရာမြို့တွေရဲ့ပဲစင်းကုန်တော်ထဲမှာတရင်သုံးရာကြီးပြီးတော့မနှက်လင်းတဲ့အခါမှာတပိတ်တင်ငန်းတပိတ်တင်ငန်းတွေကိုပြင်ဆင်ပြီးတော့တင်ငန်းပြင်ဆင်ဝတ်ပြီးတော့တပိတ်ကိုလွယ်ပြီးတော့မြတ်စွာဘုရားမြို့ထဲကြွတယ်ပေါ့ဘယ်အိမ်ကိုကြွတယ်လဲဆိုတော့နကုလပိတာနဲ့နကုလမာတာဆိုတဲ့ဇနီးမောင်နှံနှစ်ယောက်နေတဲ့အိမ်ကိုမြတ်စွာဘုရားကြွတာပဲမပင်မဲနဲ့ကြွတာဘာဖြစ်လို့တုန်းဆိုတော့ဒီနကုလမာတာနဲ့နကုတပိတာဟာအသက်အရွယ်တွေကလည်းပဲကြီးနေကြပြီသူတို့ကမြတ်စွာဘုရားရဲ့မွေးစားမိခင်မွေးစားဖခင်ဆိုရင်လည်းပဲဟုတ်တယ်ပေါ့ဘာဖြစ်လို့တုန်းဆိုတော့သူတို့ဟာဘဝပေါင်း2000လောက်မြတ်စွာဘုရားနဲ့တာမိတာဖတော်ခဲ့တဲ့ဘဝက900ဦးကြီးလေးဦးကြီးတော်ခဲ့တဲ့ဘဝက900ဦးလေးတော်ခဲ့တဲ့ဘဝ900စသည်ဖြင့်ဘဝပေါင်း2000လောက်မြတ်စွာဘုရားနဲ့ဆွေမျိုးတော်ဆက်ခဲ့တယ်ပေါ့အတူတကွပါရမီတွေဖြည့်လာခဲ့တော့ဘုရားရှင်ဘုရားဖြစ်တဲ့ဘဝရောက်တဲ့အခါမှာလည်းပဲစတွေ့တဲ့အခါမှာနကုလမာတာနဲ့နကုလပိတာသူတို့ရဲ့သားလို့ဘဝဘဝကပါရမီဖြည့်ပတ်တွေဖြစ်တဲ့အခါမှာမြင်မြင်ချင်းပဲတန်ရောတင်ဖွဲ့ပြီးတော့သူတို့ရဲ့သားချင်းလိုပဲစိတ်ထဲမှာဖြစ်ကြတယ်ပေါ့မြတ်စွာဘုရားကတရားဟောလိုက်တဲ့အခါမှာလည်းပဲဇနီးမောင်နှံတယောက်ဟာသောတပတ္တိမတ်သောတပတ္တိဘုကိုမျက်မှောက်ပြုပြီးတော့သောတပန်အရိယတာဝကနဲ့သောတပန်အရိယတာဝိကာတွေဖြစ်ခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကလည်းပဲဒီမျိုးတုတ္တမာရဂိတာမျိုးရောက်တဲ့အခါမှာသူ့ရဲ့မွေးစားမိခင်မွေးစားဖခင်တွေကိုကျေးဇူးဆက်မယ်သူတို့ဟာအသက်ကြီးပြီဆိုပြီးတော့မြတ်စွာဘုရားကယဟန်နေမပါဘဲနဲ့တပါးတည်းပဲအဲ့ဒီအိမ်ကိုနကုလမာတာနဲ့နကုလပိတာရှိတဲ့အိမ်ကိုကြွတော်မူတယ်ကြွတော်မူတယ်ဆိုရင်ပဲမြတ်စွာဘုရားလည်းရောက်ရောထိုင်ရခင်းစရာတွေလုပ်ပေးပြီးတော့မြတ်စွာဘုရားရှိတဲ့နေရာကိုဇနီးမောင်နှံနှစ်ယောက်ချင်းကပ်ပြီးတော့ဧကမန္တန်နိတိတိတဲ့တနေရာမှာတင့်တင့်လျောက်ပတ်တဲ့နေရာတစ်ခုမှာထိုင်နေပေါ့တင့်တင့်လျောက်ပတ်တဲ့နေရာဆိုတာမိမိတို့ဆရာသမားတွေတန်ဃာတော်ရှင်မြတ်တွေနဲ့ချင်းကပ်တဲ့အခါမှာတန်ဃာတော်ရှင်မြတ်ဒီမိမိလေးစားတဲ့ပုံကိုယ်ရင်းနဲ့မနီလွန်းတဲ့အရက်မဝေးလွန်းတဲ့အရက်ဒါမျိုးဖြစ်ရတယ်။နောက်ပြီးတော့မိမိလေးစားတဲ့ပုံကိုယ်ရဲ့လေညာကြတဲ့အရက်ဒါမျိုးလည်းပဲရှောင်ရတယ်။နောက်ပြီးတော့မိမိလေးစားတဲ့ပုံကိုယ်ရဲ့မြင့်တဲ့နေရာမှာထိုင်ခြင်းဆိုတဲ့အရက်ကိုလည်းပဲရှောင်ရတယ်။နောက်ပြီးတော့ဝေးကြီးလေညာမြင့်မောက်ရာနဲ့မျက်နာချင်းအပ်တဲ့မျက်နာချင်းတက်တဲ့ထိုင်းပြီးစကားပြောမဲ့နေရာမျိုးကိုလည်းပဲရှောင်ကျင်ပြီးတော့နောက်ကျောကနေသွားထိုင်နေရက်ကိုလည်းရှောင်ကျင်တာဟုတ်တာတင့်တင့်လျောက်ပတ်စွာထိုင်ခြင်းလို့စပေမှာဒီလိုပဲဆိုပါတယ်အဲ့တော့မြတ်စွာဘုရားရှိတဲ့စီကိုအိမ်ကြွလာတော့မြတ်စွာဘုရားအတွက်ခင်းပေးပြီးတော့တင့်တင့်လျောက်ပတ်တဲ့စောစောကလိုမဝေးလွန်းမနီးလွန်းမြင်းတဲ့နေရာမဟုတ်တဲ့နေရာနှိမ့်တဲ့နေရာမှာထိုင်ပြီးတော့ထိချင်းကြီး၅ပါးနဲ့မြတ်စွာဘုရားကိုရှစ်ခိုးကြတယ်ဝမ်းမြောက်ဝမ်းသာလည်းပဲသိပ်ဖြစ်နေကြတယ်တိတ်ဖြစ်နေတော့နကုလပိတာဆိုတဲ့တရားကြီးကဘာလျှောက်တယ်လဲဆိုတော့အသက်ကလည်းပဲကြီးနေကြပြီသောတာပန်တွေလည်းပဲဖြစ်နေကြပြီပေါ့သူတို့မှာနကုလဆိုတဲ့ဒီตาလေးတယောက်ပဲရှိတယ်ပေါ့အဲ့တော့သူကဘာလျှောက်တယ်လဲဆိုတော့မြတ်စွာဘုရားတဲ့တပည့်တော်သားတော်ဘုရားကိုလျှောက်ပေးရစီတပည့်တော်ဟာငယ်စဉ်ဘဝအသက်20ဝန်းကျင်ကတည်းကနကုလမာတာကိုခေါ်ဆောင်ပြီးတော့တပည့်တော်အိမ်သူတထားဖြစ်နေထားပါတယ်မြတ်စွာဘုရားတဲ့အဲ့တော့ငယ်ငယ်ရွယ်ရွယ်ကလေးကတပည့်တော်ရဲ့ဇနီးလောင်းဖြစ်တဲ့နကုလမတ္တဝစပြီးတော့ပေါင်းတင်ခေါ်ဆောင်တဲ့နေ့ကစပြီးတော့သူ့အပေါ်မှာတပည့်တော်ဟာကြော်လွန်ပြီးတော့အခြားမျိုးသမီးတွေပေါ်မှာစိတ်နဲ့တောင်မပြတ်မှားဘူးပါဘူးမြတ်စွာဘုရားတဲ့ကာယကံမြောက်ဆိုရင်တော့ပြောစရာကိုမလိုတော့ပါဘူးစိတ်နဲ့တောင်ကြော်လွန်ပြီးတော့အချမ်းမျိုးသမီးတွေပေါ်မှာမကျွလွန်မပြမားဘူးအောင်မြတ်စွာဘုရားတဲ့အဲ့တော့ကာယကံမြောက်ဆိုရင်တော့တပည့်တော်ဟာပြောစရာကိုမရှိတော့ပါဘူးဘုရားတပည့်တော်ဟာယခုဘဝမှာလည်းပဲနကုလမာတာနဲ့ပဲတွေ့ဆုံလို့ပြီးတော့ဖြစ်ရဘဝတန်တရာမှာလည်းပဲနကုလမာတာနဲ့ပဲတွေ့ဆုံပါရမီဖြည့်ခြင်းပါတယ်မြတ်စွာဘုရားလို့ဒီလိုပဲလျှောက်လိုက်တယ်ပေါ့အဲ့တော့နကုလမာတာလည်းပဲဘေးကထိုင်နေတော့မြတ်စွာဘုရားကိုအကြမကံဘာလျှောက်တယ်လဲဆိုတော့မြတ်စွာဘုရားတဲ့ဘုရားတပည့်တော်ကလည်းပဲငငယ်ရွယ်ရွယ်တက်20ဝန်းကျင်ကလေးကနကုလပိတာကတပည့်တော်ကိုလက်ထပ်ပေါင်းတင်လို့သူ့နောက်လိုက်ခဲ့ရပါတယ် အဲ့ဒီအချိန်ကစပြီးတော့တပည့်တော်ဟာငကုလပိတာကိုကြော်လွန်ပြီးတော့အခြားယောက်ျားတစ်စိမ့်တွေကိုစိတ်နဲ့တောင်ကြော်လွန်ပြီးတော့မပြတ်မှားမိပါဘူးတဲ့။ကာယကံမြောက်ဆိုတာတော့ပြောစရာကိုမလိုတော့ပါဘူး။ဖျားတပည့်တော်လည်းပဲဒီဘဝမှာရောဖြစ်လျက်တန်ត្រာဘဝမှာပါရမီဖြည့်တဲ့အခါမှာငကုလပိတာနဲ့ပဲတွေ့ဆုံလိုပါတယ်မြတ်စွာဘုရားလို့ဒီလိုပဲအသက်အရွယ်တွေကလည်းပဲတော်တော်ကြီးကြပါပြီ။တော်တော်လေးကိုဟိုမင်းမဆွမ်းဖြစ်နေကြတယ်။အစဉ်တန်းအနေနဲ့ကြည့်ရင်လေရိုးရိုးပုထုဇဉ်ပုဂ္ဂိုလ်မဟုတ်ပါဘူးသောတာပန်အရိယတာဝကကြီးတွေဖြစ်နေကြတယ်။မြတ်စွာဘုရားကိုလျှောက်တဲ့ဇာကားလည်းပဲအိမ်တော်ကြီးတွေနဲ့ပတ်သက်နေတဲ့ဇာကားတွေဖြစ်နေတယ်။ဒီနေရာမှာခေါင်းကြီးတို့ဘုသူတ္တနဲတဲ့မြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်တွေကိုလောကုတ္တရာတတ်တတ်ဖယ်လို့ထင်မြင်ယူဆတဲ့အစွန်းရောက်တဲ့ပုဂ္ဂိုလ်ဆိုရင်ဘလို့တွေးမလဲစဉ်းစားကြည့်ပေါ့။ဩမကြီးမငယ်နဲ့ဒီရွယ်ကြီးရောက်မှဓာရီလျှောက်လျှောက်တဲ့မြတ်စွာဘုရားရှင်လျှောက်တယ်နာရှက်တရားကောင်းလိုက်တာလို့ဒီလိုပြောကောင်းဝေဖန်ကောင်းဝေဖန်ပါလိမ့်မယ်။ဒါမြတ်စွာဘုရားကလည်းပဲစူးစိုက်ပြီးတော့သူ့ရဲ့မွေးစားမိခင်မွေးစားဖခင်သူတို့နှစ်ဦးလျှောက်တဲ့စကားကိုစူးစိုက်ပြီးတော့မြတ်စွာဘုရားလည်းပဲနားဆိုင်နေတယ်ပေါ့။ဟာဒီစကားတွေငါဘုရားဘာလို့လာပြောနေတာလဲ။ဒါရီယာငါဘုရားကိုပြောရမယ့်စကားတွေမဟုတ်ဘူးလို့မြတ်စွာဘုရားကလည်းတခွန်းပြန်ပြီးတော့မမိန့်ခဲ့ပါဘူး။ဒါလေးကဘုန်းကြီးတို့ဒါဗုဒ္ဓဘာသာဝင်ပရိသတ်တွေတချို့အမြင်မှားနေတဲ့ပုံကိုယ်တွေမှာဒါတွေဟာအင်မတန်တတိထားเสียကောင်းပါတယ်။မြတ်စွာဘုရားကအကျိုးရှိမယ်ဆိုလို့ရှိရင်အလုံးဖြည့်ရှင်းပေးတတ်ပါတယ်။ဒီနေရာမှာလည်းပဲမြတ်စွာဘုရားကနကုလမာတာနကုလပိတာသောတာပန်လည်းပဲဖြစ်တဲ့အသက်ရွယ်တွေလည်းပဲကြီးရင်ပြီ။ကြီးရင်ပြီးတော့သူတို့ဇနီးမောင်နှံကဒီဘဝမှာလည်းပဲချစ်ချစ်ခင်ခင်နဲ့ပါရမီကိုအတူတကွဖြည့်လိုကြတယ်။ဖြည့်ရဘဝတိုင်းမှာလည်းပဲပါရမီဖြည့်ပြီးတော့ချစ်ချစ်ခင်ခင်နဲ့ဒီလိုပဲတွေးဆုံကြညတယ်လို့လျှောက်တယ်ပေါ့ဒီလိုလျှောက်တာကိုမြတ်စွာဘုရားကအပြစ်မပြောတဲ့အပြင်မှာမြတ်စွာဘုရားကတစ်ချိန်မှာကြတော့သူတို့နှစ်ယောက်ကိုဣတရက်ယာတုကိုပဲပေးလိုက်တယ်ဘုန်းကြီးဣတရက်ယာတုဆိုတာခုခေတ်မှာအင်မတန်ကြီးမားတဲ့ပွဲတူးကုံတူးတွေတဲ့အများကြီးတာပါတယ်ဘာပွဲတွေရတဲ့နိုင်ငံတော်ကဘာပွဲချင်းမြင့်တဲ့ဒီပွဲတွေနဲ့ဒန်းတူထားလို့ကိုမရပါဘူးမြတ်စွာဘုရားကိုတော်တိုင်ချီးကျူးခဲ့တယ်ပေါ့ရှင်သာရိပုတ္တရာဆိုလို့ရှိရင်လည်းပဲပညာရာမှာငါဖျားပြီလို့ရှိရင်သာရိပုတ္တရာလောက်ပညာကြီးတဲ့ပုဂ္ဂိုလ်မရှိဘူးဆိုပြီးတော့ဣတရက်ဘွယ်သူပေးခဲ့တယ်လို့ရှင်မောက္ကလန်မှာဆိုလို့ရှိရင်လည်းပဲတကိုးရာမှာငါဖျားပြီလို့ရှိရင်မောက္ကလန်နဲ့တူတဲ့တကိုးရှင်ဟာမရှိတော့ဘူးဆိုပြီးတော့ဣတရက်ပေးခဲ့တယ်ပေါ့ယဟန်ယောက်ျားတွေထဲမှာနာတပင်တထေတို့ဝိသကာတို့ဆိုရင်လည်းလှူတဲ့တန်းတဲ့ပုဂ္ဂိုလ်တွေမှာတော့သူတို့လောက်လှူတဲ့တန်းတဲ့သရတရားရှိတဲ့ပုဂ္ဂိုလ်မမြင်ဘူးဆိုပြီးဣတရက်ပွေးခဲ့တယ်ခုလည်းပဲနကုလမာတာနဲ့နကုလပိတာကိုမြတ်စွာဘုရားကဒီလိုလျှောက်ရဲတဲ့အတွက်ဘလို့ဣတရက်ပေးလိုက်တယ်ဆိုတော့ဝိတာတကဝိတာတကဆိုတာရင်းရင်းနှီးနှီးအကျွမ်းတဝင်စကားပြောတတ်တဲ့ပုဂ္ဂိုလ်တွေထဲမှာတော့သူတို့ဟာအသာဆုံးအမျက်ဆုံးပဲတဲ့ငါဘုရားကိုရဲရဲတင်းတင်းမေးရဲတယ်ပြောရဲတယ်ဆိုရဲတယ်ဒီလိုပုဂ္ဂိုလ်တွေထဲမှာတော့သူတို့လောက်ရင်းနှီးကျွမ်းဝင်တဲ့ပုဂ္ဂိုလ်မရှိဘူးဆိုပြီးမြတ်စွာဘုရားကဣတရက်ပွေသူနဲ့တောင်မှဒီစကားတွေနေတဲ့အတွက်မြတ်စွာဘုရားကဣတရက်ပွေသူနဲ့ချီးကျူးခဲ့တယ်ဆိုတာဒါယနေ့မင်္ဂလာတို့တော်တော်သူမီးတဲ့ကောအလုံးသောပြိသက်တွေဒါသိချာလေးကိုပဲမှတ်သားစရာကောင်းပါတယ်မြတ်စွာဘုရားကကလေးကလာလာပြောတယ်ဆိုပြီးတော့ငေါက်ပြီးတော့မမဲတဲ့မှုမရှိတဲ့အပြင်မှာဣတရက်ပွေသူနဲ့အကျွမ်းတဝင်စကားပြောတဲ့ရင်းရင်းနှီးနှီးပြောတဲ့နေရာမှာတော့ဟောဒီနကုလမာတာနဲ့နကုလပိတာငါဘုရားရဲ့လူမျိုးသားမျိုးသမီးတွေထဲမှာတော့အသာဆုံးအမျက်ဆုံးပုံကူတွေဖြစ်ကြတယ်ဆိုယဟန်ပရိသတ်လည်းမှာပဲချီးကျူးပြီးတော့မြတ်စွာဘုရားကဒီစကားမေးခွန်းကိုအကြောင်းပြုပြီးမြတ်စွာဘုရားကဟောကြားတော်မူခဲ့တယ်ပေါ့ဣတရက်ပွေသူကြီးယာတုပေးခဲ့တယ်ပေါ့အဲ့တော့ဒီလိုလျှောက်ကြတော့မြတ်စွာဘုရားကဘလို့ပြန်ပြီးတော့ဖြေတယ်လဲဆိုတော့သူတို့လည်းပဲမေးခွန်းမေးကြတယ်နှစ်ယောက်လုံးတယောက်နဲ့တယောက်စိတ်နဲ့တောင်မှကြော်လွန်ပြီးတော့သူတစ်ပါးရဲ့သားမျိုးသမီးမျိုးတွေတွားပြီးတော့မပြင်းမာတဲ့အကြောင်းဒီဘဝမှာလည်းပဲတစ္ဆုတ်ပံဘဝမှာလည်းပဲပါရမီတွေကိုအတူတကွချစ်ချစ်ခင်ခင်နဲ့ဖြည့်ပြီးတော့တမလွန်ဘဝမှာလည်းပဲပါရမီတွေချစ်ချစ်ခင်ခင်နဲ့ဖြည့်ခြင်းတဲ့အကြောင်းလျှောက်တော့မြတ်စွာဘုရားကနကုလမာတာနဲ့နကုလပိတာတို့တဲ့သင်တို့ဟာယခုဘဝမှာလည်းပဲချစ်ချစ်ခင်ခင်နဲ့ပါရမီတွေဖြည့်ပြီးတော့အတူနေခြင်းရတယ်ဆိုရင်နောက်ဖြည့်ရဘဝတိုင်းဘဝတိုင်းတန်ត្រာမဆုံးသေးဘူးနိဗ္ဗာန်မရောက်သေးဘူးအဲ့ဒီဘဝတွေမှာလည်းပဲချစ်ချစ်ခင်ခင်နဲ့ပါရမီအတူတကွဖြည့်ကျင်ပါတယ်ဆိုလို့ရှိရင်ချစ်ချစ်ခင်ခင်အတူတကွတွဲဆုံခြင်းပါတယ်ဆိုလို့ရှိရင်တဲ့ဥဘောဝါအတုသမတ္တာသမသီလာသမစာကာသမပညာတဲ့ဂါပတယောနကုလမာတာနဲ့နကုလပိတာတို့ ဥဘောတင်တို့ဇနီမောင်နှံနှုတ်တို့သည်ဓမ္မတတ္တာယုံကြည်မှုတူမြကြကုန်သည်ဓမ္မသီလကိုကျင့်တရားတူမြကြကုန်သည်ဓမ္မစာကစွန့်ကြဲပေးကမ်းလှူဒန်းမှုစွန့်လွတ်နှင့်နာခိုင်မှုတူညာမြကုန်သည်ဓမ္မပညာတိလိမ္မာတူမြကြကုန်သည်အတ္တအတုဖြစ်ကုန်ရာ၏ဤတည်းတို့ဘဂဝါသုံးလောကထိုတားရှင်တော်မြတ်ဖျားသည်အဝောစာကရုဏာရှိသောပညာအားဖြင့်မိန့်ကြားတော်မူခဲ့ပါသည်တည်းတင်တို့ဇနီးမောင်နှံနှစ်ယောက်ဟာတဲ့ချစ်ချစ်ခင်ခင်နဲ့ဒီဘဝမှာလည်းပဲပါရမီတွေဖြည့်ပြီးတော့နောက်ဘဝမှာလည်းပဲချစ်ချစ်ခင်ခင်နဲ့ပါရမီတွေဖြည့်ပြီးတော့နေခြင်းနဲ့ဆိုရင်တရားလေးမျိုးကိုညီတူညီမျှကျင့်သုံးကြပါတဲ့ဒီနေရာမှာဘုန်းကြီးတို့ဒီဇနီးမောင်နှံနှစ်ဦးဆိုတာဥတီပြီးတော့ပြောတာပါဘုန်းကြီးတို့ဥပမာအပြင်လောကမှာဥပစာစကားတွေမဟုတ်ချမဟုတ်တဲ့စကားတွေအမျိုးမျိုးရှိပါတယ်ဘုန်းကြီးတို့စာပေမှာဆိုရင်ရာဇာအာကတောရှင်ပြန်လာတယ်ဝန်ကြီးချုပ်လာတယ်သို့မဟုတ်တမတလာတယ်ဒီလိုပြောကြတယ်တမတလာတယ်လို့ပြောပြီမဲ့လို့တမတဆိုတာတဦးတည်းမလာပါဘူးဝန်ကြီးချုပ်လည်းပဲတဦးတည်းမလာပါဘူးသူ့ရဲ့ကိုရန်တော်ကြီးအဆောင်ကြီးအကျက်ကြီးပြိဋ္ဌတ်ကြီးနဲ့လာကြတာပါဒီလိုမရလည်းပဲဒီတိုင်းလည်းပေါ့ဒါကိုဘုန်းကြီးတို့စာပေမှာကြတော့ဒါဥပစာစကားလို့မဟုတ်ချစကားမဟုတ်ဘူးတခါတည်းဟန်ဥပစာစကားကြီးကအမှန်ဖြစ်နေတာတွေအများကြီးရှိတယ်ပေါ့ဥပမာအပြင်ဘတ်တံပစတိထမင်းချက်တယ်တဲ့ထမင်းချက်တဲ့စကားကိုကတိကတက်လူတယောက်ကဘယ်မှာထမင်းချက်လို့လဲဆံကိုချက်တာပါလို့သွားပြီးတော့ငင်းခုန်ကြမလို့ပါဘူးအလုံးကထမင်းချက်တယ်ဆိုရင်ဆံချက်တယ်ဆိုတာသိနေလားဒါတွေကဥပစာစကားတွေပါဒီဥပစာစကားတွေကတခါတည်းရင်တမှုတိတ္တစာအနေနဲ့လောကမှာအများတုံးနေကြတယ်ဒါကိုမှားတယ်လို့ပြောလို့မရဘူးပေါ့ခုလည်းပဲဘုန်းကြီးတို့ဒီသမတလာတဲ့ဝန်ကြီးချုပ်လာတယ်ဆိုတာတဦးတည်းလာတာမဟုတ်ပါဘူးဒါဥပ္ပစာတင်စားပြောတာအများပြိတ္တနဲ့လာတယ်လို့ပဲခုလည်းပဲမြတ်စွာဘုရားကဇနီးမောင်နှံနှစ်ဦးဟာဒီဘဝမှာလည်းပဲချစ်ချစ်ခင်ခင်နေကျင်ကြတယ်တမလွန်ဘဝမှာလည်းပဲချစ်ချစ်ခင်ခင်နဲ့ပါရမီတွေဖြည့်ကျင်ကြတယ်ဆိုရင်တရားလေးမျိုးကိုညီတူညီမျှစိတ်တူသဘောတူနဲ့ကျင့်သုံးကြပါတဲ့အဲ့ဒီတရားလေးမျိုးကိုကျင့်သုံးလို့ရှိရင်ပင်တို့ဟာဒီဘဝမှာလည်းပဲချစ်ချစ်ခင်ခင်နဲ့ပါရမီတွေဖြည့်ပြီးတော့နေနိုင်ကြတယ်လို့ဖြစ်ရဘွားတိုင်းမှာလည်းပဲတွေ့ရဘွားတိုင်းမှာလည်းပဲတဥ္ဘောတဥ္မေတ္တာတက်ရောက်အကျိုးလိုလာပြီးတော့ချစ်ချစ်ခင်ခင်နဲ့ပါရမီဖြစ်နိုင်ရမယ်ဆိုတဲ့စကားဟာလည်းပဲဒါဘုန်းကြီးတို့ဇနီးမောင်နှံနှစ်ဦးကိုဥတီပြောတယ်လို့ဒီလိုပဲမှတ်ရပါတယ်ဒါဝကျေပွားယူလိုက်လို့ရှိရင်ဘယ်လိုဖြစ်မလဲဆိုတော့မိဘနဲ့သားသမီးမိဘနဲ့သားသမီးလည်းပဲချစ်ချစ်ခင်ခင်နဲ့ဒီဘဝမှာလည်းပဲချစ်ချစ်ခင်ခင်မေတ္တာမပြတ်ချင်ဘူးနောက်ဘဝမှာလည်းမပြတ်ချင်ဘူးဆိုရင်ဒီတရားလေးပါးကိုညီမျှအောင်ကျင့်သုံးရပါတယ်မိတ်ဆွေချင်းချင်းမိတ်ဆွေချင်းချင်းလည်းပဲဒီလိုပါပဲဒီဘဝမှာလည်းပဲချစ်ချစ်ခင်ခင်နောက်ဘဝမှာလည်းပဲချစ်ချစ်ခင်ခင်ဖြစ်ချင်ဒီတရားလေးပါးကိုပဲကျင့်သုံးရပါတယ်ဆရာနဲ့တပည့်ဆရာနဲ့တပည့်လည်းပဲဒီတိုင်းပဲဒီလိုပဲချက်ယူလိုက်လို့ရှိရင်နေရာတကာမှာပဝန်းကျင်မှာဒီတရားလေးပါးဟာဘုန်းကြီးတို့မြတ်စွာဘုရားဟောတဲ့တရားလေးပါးဟာကျင့်သုံးလို့ရတယ်တဲ့အဲ့တော့နံပါတ်1မြတ်စွာဘုရားကတရားလေးမျိုးကိုစိတ်တူသဘောတူနဲ့ညီညီမျှမျှပညာတွေနဲ့ရှင်ပြီးတော့ကျင့်သုံးပါတဲ့နံပါတ်1ကဘာကိုကျင့်သုံးရမလဲဆိုတော့တမတ္တတာတဲ့ယုံကြည်မှုတူမျှရတယ်တဲ့ဇနီးမောင်နှံနှစ်ဦးမိဘနဲ့သားသမီးဆရာနဲ့တပည့်မိတ်ဆွေချင်းချင်းလုပ်ငန်းလုပ်ဖွဲ့အရှင်ချင်းတမတ္တတာယုံကြည်မှုတူမျှတယ်ဆိုရင်ဒီဘဝမှာလည်းပဲစိတ်ဝမ်းမကွဲဘူးနောက်ဘဝမှာလည်းပဲပြန်တွေ့တဲ့ဆိုပါရမီဖြည့်ပဲဖြစ်နေတူဦးကိုတူမေတ္တာတက်ဝင်ကြတယ်တဲ့ဇနီးမောင်နှံနှစ်ဦးဆိုရင်ပြောစရာမလိုတော့ဘူး။ယုံကြည်မှုတူမျှရတယ်တဲ့။ဘုန်းကြီးတို့ယနေ့မင်္ဂလာတော်တော်တော်သမီးဟာဘုန်းကြီးတို့ဘာဖြစ်နေရဆိုဗုဒ္ဓဘာသာဝင်နေဖြစ်နေလို့ဘာဒီကိုယုံကြည်ရမလဲဆိုတော့ဖရာတရားတန်ခါကံကံရဲ့အကျိုးကိုတဦးနဲ့တူယုံကြည်မှုတူမျှအောင်ဒါတဦးနဲ့တူနားလည်မှုပေးရပါတယ်။အဲ့တော့သရာတရားဆိုတာသိပြီးတော့အရေးကြီးတယ်နောက်ဆုံးလူဘဝရောက်တာတောင်သရတရားအစ်စ်မဟုတ်ဘူးအတုဖြစ်တဲ့တဦးနဲ့တဦးယုံကြည်မှုမရှိတော့ဘူးဆိုရင်ဒီဇနီးမောင်နှံကပေါင်းသိမ်းလို့မရတော့ပါဘူးဒါကြောင့်သရတရားသိပြီးတော့အရေးကြီးတယ်အစ်စ်ကိုမဟုတ်ဘူးအတုကိုပဲသိပြီးတော့အရေးကြီးတယ်တဲ့အဲ့တော့အစ်စ်ဖြစ်တဲ့ယုံကြည်မှုကဘာတွေကိုယုံကြည်မှုတူရမှာလဲဆိုတော့ဒီတိတ်ခါ၃ရက်အကျင့်မြဲရီမတ်ဆီးကတ်တူတဲ့တတနာကာမောသီလဝတ္တံတတ္တမံတောတုမိတ်သတိတဲ့နံပါတ်1သရတရားယုံကြည်မှုတူအောင်ဘယ်လိုလုပ်ရမလဲဆိုနှစ်ဦးလုံးဟာတိတ်ခါ3ရက်အကျင့်မြတ်ရီမတ်ဆီကတ်သူတဲ့ဒီဆီကတ်ကိုကိုယ်တဲ့အခါမှာဖရာတွေတန်ခါတော်ရှင်မြတ်တွေတရားတော်တွေကိုကိုယ်ကိုယ်တဲ့အခါမှာတိတ်ခါ3ပါးကိုအဓိကထားပြီးတော့ကိုယ်ကိုယ်တဲ့ဇနီးမောင်နှံဖြစ်ရတယ်တဲ့ သိက္ခာသုံးပါးဆိုတာသီလတမာတိပညာဥပမာပြင်မြတ်စွာဘုရားကိုကြောတယ်ဆိုလို့ချင်းမြတ်စွာဘုရားဟာငါတို့တန်တမာကိလေသာတွေမနဲ့မိုးလင်းမျက်စလုံးနှလုံးဖွင့်လိုက်လို့ချင်းကိလေသာတွေလိုခြင်းတမတ်တဲ့လောဘတွေစိတ်မချမ်းသာတဲ့ဒေါသတွေပြည့်နေတယ်လို့မြတ်စွာဘုရားတန်တမာကိလေသာတွေမရှိဘူးကင်းတယ်ဒါကြောင့်အရဟံမြည်တဲ့အဲ့ဒီလိုကိလေသာကင်းတဲ့အတွက်မြတ်စွာဘုရားပူဇော်သူကိုခံယူထိုက်တယ်ဆိုပြီးရှ िख ိုးပူဇော်ရတယ်မြတ်စွာဘုရားရဲ့ပုံတော်ကိုဂုံတော်နဲ့ထင်ပြီးတော့ရှ िख ိုးပူဇော်မှဒါယုံကြည်မှုတူရာရောက်ပါတယ်တန်ဃာတော်ရှင်မြတ်တွေကိုကိုးကွယ်တဲ့အခါလဲဒီလိုပဲပေါ့တန်ဃာတော်ရှင်မြတ်တွေရဲ့ပရိယတ်တိစာပေခြင်းနဲ့သင်္ကန်းကိုတကယ်ဟုပဲစိတ်စေနာနဲ့သင်္ကန်းပို့ချကြတယ်သာသနာတော်ကြီးရှေအောင်သာသနာတော်ကြီးရှေမှာလူတွေတရားနာနိုင်တယ်တရားအထုတ်နိုင်တယ်ဒီလိုသာသနာကြီးရှေအောင်ကမြတ်စွာဘုရားရဲ့ပိဋကတ်သုံးပုံမပြောက်ပြက်မှဖြစ်မှာပိဋကတ်သုံးပုံကကွန်ပျူတာတွေပေါ်ပြီးမဲ့လို့သူတို့ကအဓိပ္ပာယ်တွေအားလုံးကိုကွန်ပျူတာတွေကလုံမပေးနိုင်ဘူးအုံနောက်နဲ့ပဲလုံလို့ရသေးတယ်ပေါ့ဒါကြောင့်မို့ဒီအသိဉာဏ်ဖြန့်ဖြူးဖို့အတွက်စာချဘုန်းကြီးတွေလိုအပ်တယ်ဒီစာချဘုန်းကြီးတွေကိုတန်ဃာတော်ရှင်မြတ်တွေကစာတင်စာချလုပ်နေမှာသာသနာတော်ကြီးတည်တံ့တယ်ယခုတရားဟောနေတဲ့ဆရာတော်တွေတရားပြနေတဲ့ဆရာတော်တွေဟောဒီစာတင်တိုက်တွေကထွက်တာဒါကြောင့်မို့ဒီကဲစာတင်စာချပရိယတ်တိကိုလုံးပြီးတော့စိတ်ထားမှန်မှန်နဲ့စိတ်ကောင်းစိတ်မြတ်တွေနဲ့လုပ်နေတဲ့တန်ဃာတော်ရှင်မြတ်တွေဟာသီလတမာတိပညာရှိတယ်တရားဟောတရားပြတဲ့ခါမှလည်းပဲကိလေသာငြိမ်းစေလိုတဲ့စေနာတန်တန်နဲ့လာဘတက္ကာရတွေရဖို့ကိုယ့်ကိုကြည်ညိုအောင်လို့ဒါမျိုးမဟုတ်ဘဲနဲ့စေနာတန်တန်နဲ့တရားဟောတရားပြနေတဲ့တန်ဃာတော်ရှင်မြတ်တွေဟာလည်းပဲသီလတမာတိပညာရှိတယ်အဲ့ဒီလိုတန်ဃာတော်ရှင်မြတ်တွေကိုရွေးချယ်ပြီးတော့စည်းကပ်ကိုးကွယ်တတ်ပြီဆိုရင်ဒါယုံကြည်မှုစစ်မှန်သွားတာပဲဒီလိုမှမဟုတ်ပဲဇနီးဖြစ်တဲ့သူကသီလတမာတိပညာအဓိကထားကိုးကွယ်တယ်လို့ခင်ပွန်းဖြစ်တဲ့လူကလည်းပဲကိုးကွယ်ရတယ်တယောက်ကနာမည်ကြီးတဲ့နောက်ပေါ်ပင်နေနောက်လိုက်ပြီးတော့ဘာမှမသိဘူးအုံအုံကျက်ကျက်ဆိုရင်ကိုကသွားကျင်စိတ်တွေနဲ့ဒါမျိုးကိုပဲလိုက်စည်းကပ်ကိုးကွယ်ပြီးတော့သီလတမာတိပညာဆိုတာနှစ်နှစ်ကာကမသိဘူးဆိုရင်ဒါမျိုးကယုံကြည်မှုတူမြဖို့မလွယ်ဘူးမတူမြလို့ရှိရင်နောက်ဘဝမပြောနဲ့ဒီဘဝမှာပဲပြဿနာတွေဖြစ်တတ်တယ်တဲ့ဒါကြောင့်မို့ဖရာတရားတန်ခါကြီးညိုတဲ့ခါမှာညံနဲ့တက်ဝင်ပြီးတော့ယုံကြည်ကြီးညိုတဲ့တရားတရားတူရပါတယ်နောက်ပြီးတော့ဒုတိယချက်ကမြင်မြတ်စိတ်ထားတိုးစေတာတရားနာခြင်းသူတဲ့တတနာကမောသီလဝတ္တံတတ္တမံသောတုမိတ်စတိတဲ့တရားနာယူတဲ့ခါမှာလည်းဒီလိုပဲပေါ့ဒီတရားကိုနာယူတဲ့ခါမှာဘယ်ဆရာတော်ပဲဟောဟောဒီတရားကိုနာယူလိုက်လို့ရှိရင်ကိုယ့်ရဲ့တန်ခါမှာအသိဉာဏ်တွေတိုးသွားတယ်ကိုယ့်ရဲ့တဏ္ဍာမှာသူတော်ကောင်းဖြစ်ခြင်းစိတ်တွေပေါ်လာတယ်။သူတော်ကောင်းတွေဖြစ်ခြင်းတဲ့စိတ်တွေပေါ်လာပြီးတော့သူတော်ကောင်းခြင်းတွေကျင့်လာတယ်ဆိုရင်ဒီလိုတရားမျိုးကိုဘယ်ဆရာတော်ပဲဟောလေးလေးမြတ်မြတ်နာယူတယ်ပေါ့။ဘလောက်ပဲနာမည်ကြီးတွေဟောဟောဒီတရားကိုနာယူလိုက်လို့ရှိရင်ကိုယ့်တဏ္ဍာမှာအသိဉာဏ်မတိုးဘူး။ကိုယ့်တဏ္ဍာမှာသူတော်ကောင်းစိတ်တွေပြည့်မလာဘူးဆိုရင်ဒီတရားမျိုးကိုဘယ်သူပဲဟောဟောမနာကျင်ဘူးပေါ့။ဒီလိုတရားနာယူတဲ့အခါမှာလည်းယုံကြည်မှုအပြည့်အဝရှိရတယ်။ပေါ်ပင်မလိုက်ဘဲနဲ့နာလို့ရှိရင်ဒီလိုတူမြလို့ရှိရင်လည်းပဲဒါဟာတရားတရားတူမြတယ်တရားတရားရှိတာတူမြတယ်လို့ဒီလိုခေါ်ရပါတယ်ဝိနည်းမေစေရမလန်နဲ့တဝေတတော်တိဥစ္စတိနှောင်းခွဲစိတ်တဲ့လုကင်းလဲလှူတဲ့ပေးတဲ့သူတဲ့လှူတဲ့တန်းတဲ့နေရာမှာလည်းပဲဒီလိုပဲဇနီးမောင်နှံနှူးဟာယုံကြည်မှုတူရတယ်ယနေ့ဆုံးကတ်တယ်ဆိုလို့ရင်ငါတို့ဆုံးကိုဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်တွေယနေ့စာတင်ကြတယ်စာချကြတယ်ညဖရာဟုတ်တက်ကြတယ်တရားထိုင်ကြတယ်မေတ္တာပွားကြတယ်အဲ့ဒီလိုပွားများပြီးတော့ရလာတဲ့အသိဉာဏ်တွေကငါတို့ဆုံးကိုမြည်ပြီးတော့ရကြတာအဲ့တော့တန်ဃာတော်ရှင်မြတ်တွေအသိဉာဏ်ရပါစေဆိုတဲ့စေနာတန်တန်နဲ့လှူလို့ရှိရင်ဒါယုံကြည်မှုတရားစစ်တယ်အဲ့ဒီလိုယုံကြည်မှုကိုလည်းပဲတူမျှရတယ်ပေါ့ဒီလိုမှမဟုတ်ဘဲနဲ့လှူတော့လှူပါရဲ့ဒီလိုလှူတဲ့အခါမှာမလှူလို့မကောင်းသေးပါဘူးငါတို့မလှူလို့ရှိရင်ဘေးကပြစ်ပျောလိမ့်မယ်ဒီလိုလောဘဒေါသခြံရံတဲ့စိတ်တွေနဲ့လှူပြီးဆိုရင်ဒါတရားတရားမစစ်ဘူးလို့ခေါ်တယ်ဇနီးမောင်နှံနှုတ်လုံးကဒီလိုလှူတဲ့တန်းတဲ့နေရာမှာလဲစိတ်ထားပြက်ပြက်သားသားနဲ့ကိုယ့်အတွက်ဆင်းရဲခက်တဲ့ချုံကြီးရဲ့နိဗ္ဗာန်ကိုဥတည်ပြီးတော့အလှခံပုဂ္ဂိုလ်ကြီးချမ်းသာပါစေဆိုတဲ့စေနာတန်တန်နဲ့လှူမှမျှော်လင့်ချက်တွေမပါတဲ့လှူဒန်းမှုနဲ့လှူမှဒါရီယာတရားတရားစစ်တဲ့အဲ့ဒီလိုတရားတရားစစ်တာကိုတူမြအောင်ကျင့်သုံးနိုင်ရင်လည်းပဲဒီဘဝမှာလည်းပဲပါရမီဖြည့်ပတ်ခြင်းနဲ့စိတ်ချမ်းသာကိုယ်ချမ်းသာနေရပြီးတော့နောက်ဘဝမှာလည်းပဲချမ်းချမ်းသာသာနေရတယ်လို့မြတ်စွာဘုရားကဟောကြားခဲ့တယ်ဒါကြောင့်မို့နံပါတ်၁တရားတရားတူမြရရပေါ့နံပါတ်၂ကဘာလဲဆိုတော့တမသီလာကိုချင်းတရားတူမြရတယ်ဒါကတော့ရှင်းပါတယ်တဦးသောပုဂ္ဂိုလ်ကဇနီးဖြစ်တဲ့လူကကိုချင်းတရားကောင်းခင်ပွန်းဖြစ်တဲ့လူကဖောက်ပြန်နေလို့ရှိရင်ဒါအိမ်တော်ကြီးမရှိတာဒါပြောစရာကိုမလိုဘူးနောက်ပြီးတော့ခင်ပွန်းဖြစ်တဲ့လူကသီလကိုချင်းတရားကောင်းဇနီးဖြစ်တဲ့ပုဂ္ဂိုလ်ကကိုချင်းတရားတွေဖောက်ပြန်လို့ရှိရင်လည်းပဲဒါရေရှည်သွားဖို့ဘလို့မှမဖြစ်နိုင်ဘူးပေါ့ဒါကြောင့်မို့နှစ်ဦးလုံးကိုချင်းသီလကိုလည်းပဲတူမြအောင်ကြိုးစားပါတဲ့တယောက်ကအပြစ်ရှိလို့ရှိရင်အပြစ်စကားမပြောဘဲနဲ့ပြုပြင်ဖို့အတွက်ဘလို့ဘလို့လုပ်ရင်ပြုပြင်နိုင်တယ်ဆိုငါဘလို့ကူညီရမလဲသူကောင်းတော့ငါဘလို့လုပ်ပေးရမလို့တဲ့စိတ်ကောင်းစိတ်မြတ်တွေနဲ့ထားရပါတယ်ပ ပုထုဇဉ်တဘာဝကတခါတရံကြတော့သူတစ်ပါးပြည့်မြင်လို့ရှိရင်မင်းဒါလေးတောင်မသိဘူးလားဆိုတဲ့ဒီအတုကန္တနာကိုကိုကိုတော့မြောက်ပင်ပြီးတော့ပရဝံပန္နာသူတစ်ပါးပေါ်မှာတိတ်ရှုပ်ချခြင်းနဲ့ဒါဒါပုထုဇဉ်ရဲ့သဘောတရားပါဒီလိုစိတ်ထားလေးတွေကိုပဲဖြောက်ပြီးတော့သူမှားနေတယ်ဒီလိုမှားတာကိုငါမှန်းအောင်ဘယ်လိုပြင်ပေးရမလဲဆိုတဲ့စိတ်တက်နဲ့မွေးမြူမှ သူတော်ဘာနေတူချင်းကလို့ရတော့ဒါအိမ်အောင်ကြီးဟာကွဲဖို့ပဲရှိတယ်။ဒါကြောင့်ကိုကျင်တရားကိုတဏ္ဍာနိမ့်ညီမြအောင်ကျင့်ရပါတယ်။ကိုကျင်တရားညီမြအောင်ကျင့်တဲ့အခါမှာတဝူသောပုဂ္ဂိုလ်ကနည်းနည်းလေးဖောက်ပြားခဲ့လို့ရှိရင်ငါဘလို့အမှန်ရောက်အောင်လုပ်ပေးမလဲဆိုတဲ့စိတ်ကောင်းစိတ်မြတ်တွေနဲ့နေလို့ရှိရင်ဒီဘဝမှာလည်းပဲချမ်းချမ်းသာသာနဲ့ပါရမီဖြည့်ပတ်တွေဖြည့်ပြီးတော့တမလွန မယ်ဆိုပြီးတော့ဒါနံပါတ်1ကိုလည်းပဲဟောခဲ့တယ်ပေါ့နောက်နံပါတ်3ကဘာလဲဆိုတော့သမစာကတဲ့သမစာကတော့စွန့်ကျဲပေးကန်လှူဒန်းတာတစ်ခုတည်းယူရတာမဟုတ်ပါဘူးစွန့်တော့နဲ့နာခံတဲ့နေရာမှာလည်းပဲဒါတွေကသမစာကလို့သုံးလို့ရပါတယ်ဘုန်းကြီးတို့လူဆိုတာပုထုဇဉ်ဆိုတော့အတ္တသိကြီးပါတယ်လူနှစ်ယောက်ဇနီးမောင်နှံပဲဖြစ်ဖြစ်မိဘနဲ့သားသမီးပဲဖြစ်ဖြစ်အတ္တအာကြီးတဲ့အခါမှာကိုယ်ဟာပဲအချစ်ခံခြင်းပြီးတော့ကိုယ်ဟာပဲမေတ္တာလိုချင်ကြပါလေကိုယ်ဟာမေတ္တာပေးဖို့တော့မေ့နေတတ်ကြတယ်တဲ့ပုထုဇဉ်တဘာဝအဲ့တော့မြတ်စွာဘုရားကမေတ္တာဆိုတာပေးနိုင်လေချမ်းသာလေပဲရယူလို့ချမ်းသာတာမဟုတ်ပေးဆက်နိုင်မှာပို့ပြီးတော့ချမ်းသာပါတယ်မိဘနဲ့သားသမီးကိုကြည့်ပေါ့မိဘမေတ္တာသိကြည့်တယ်လို့မြတ်စွာဘုရားကလည်းပဲဟောခဲ့တယ်ခုခေတ်စာရေးဆရာဆက်ဆက်ပညာရှင်ဆက်ဆက်ကလည်းပဲမိဘမေတ္တာနဲ့သားသမီးမေတ္တာမိဘမေတ္တာကကြီးတယ်လို့ဘာဖြစ်လို့မွန်းတန်တာလဲဆိုတာယနေ့ဇနီးမောင်နှံ၂ယောက်စဉ်းစားကြည့်စမ်းပါမိမိတို့တွေးရတွေးစဉ်ရတော့ပြောရပြောစဉ်ရတော့မိဘမေတ္တာကြီးတယ်လို့ဒီလောက်ပဲပြောကြတယ်ပေါ့ဒါပေမဲ့လို့မိဘမေတ္တာဘာဖြစ်လို့ကြီးတာလဲနည်းနည်းလေးတွေးကြည့်လိုက်မိဘဆိုတာရယူလို့မှုတဲ့ပေးဆက်လို့မှုကိုဥတည်တဲ့စိတ်ထားရှိလို့မိဘမေတ္တာပိုကြီးသွားတာပါမိဘသာသမီကောင်းစားသွားတယ်ဆိုရင်သာသမီစီကဘာရပါစီဆိုတဲ့မျှော်လင့်ချက်ဟာသာသမီနဲ့ဆိုင်နဲပါလိမ့်မယ်သာသမီရတာလည်းမိဘပီကနေပြီးတော့ဗာရမယ်ဆိုတဲ့မျှော်လင့်ချက်တွေရှိခြင်းရှိမယ်မိဘကတော့အဲ့ဒီမျှော်လင့်ချက်တွေနဲ့အဲ့ဒီမျှော်လင့်ချက်နဲလို့ကိုပဲမိဘမေတ္တာဟာကြီးမားသွားတယ်တဲ့ဒါလေးကိုသိလို့ချင်းမိမိတို့ဇနီးမောင်နှံနှစ်ဦးချင်းချင်းလည်းပဲဒီအလုပ်ကိုလုပ်လိုက်လို့ချင်းဥပမာအပြင်ခင်ပွန်းဘက်ကကြည့်လိုက်ပေါ့ဘုံကြီးဥပမာလေးတစ်ခုပဲပြောပြမယ်ခုခေတ်မှာတော့သေရီတောက်စားမှုတွေကတိတ်ပြီးတော့ပေါ်များနေတယ်ငါသေရီတောက်စားတာကနေပြီးတော့ရှောင်ကျင်လိုက်လို့ချင်းငါရဲ့ဇနီးစိတ်ချမ်းသာလိမ့်မယ်ငါတည်းရည်တည်းရက်ကနေချောင်ကျင်လိုက်လို့ရှိရင်ငါရဲ့မိဘစိတ်ချမ်းသာလိမ့်မယ်။ငါဒီအရက်တည်းစားကနေချောင်ကျင်လိုက်လို့ရှိရင်ငါရဲ့သားသမီးတွေလူကြားသူကြားထဲမှာအရက်သမားရဲ့သားသမီးလို့အပြောမခံရတော့ဘူး။သူတို့လည်းပဲမျက်နှာပွင့်စိတ်ချမ်းသာလိမ့်မယ်။အဲ့တော့သူတို့စိတ်ချမ်းသာပါစေဆိုပြီးတော့ကိုကကိုအင်မတန်နှစ်ချိုက်တဲ့အရက်ကိုဖျက်လိုက်ပြီဆိုရင်ဒါကိုကစွန့်လွတ်နင်းနာခံလိုက်တာ။ကိုစွန့်လွတ်နင်းနာခံလိုက်တဲ့အတွက်သူတို့မှစိတ်ချမ်းသာစေမှုတွေရသွားပြီဆိုရင်အဲ့ဒါမေတ္တာကြီးမားတာလို့ခေါ်ပါတယ်။ဒါကိုလည်းပဲစွန့်လွတ်နင်းနာခံခြင်းတမျိုးလို့ဒီလိုပဲခေါ်ရပါတယ်။ဒါကမေတ္တာကိုရယူခြင်းမဟုတ်ဘဲနဲ့ပေးဆက်တာလို့ဒီလိုလဲသုံးနှုန်းလို့ရပါတယ်။အဲ့တော့ပုထုဇဉ်တဘာဝမေတ္တာကိုကိုယ်ဟာပဲလိုချင်တာကိုယ့်ပေါ်မှာပဲများများခင်စေခြင်းနဲ့ကိုယ့်ပေါ်မှာပဲများများယူရစေခြင်းနဲ့ကိုယ်ဟာပြန်ပြီးတော့ခင်ဖို့ကိုယ်ဟာများများယူရဖို့ကိုယ်ဟာများများမေတ္တာပို့ထားဖို့ကြတော့ပုထုဇဉ်တွေကမေ့နေတတ်တယ်တဲ့။အဲ့ဒီအချက်ကလေးကိုသတိထားပြီးတော့ဇနီးမောင်နှံနှစ်ယောက်ဟာမေတ္တာတရားကိုပြန်ဆိုင်ကြပါလို့ဒီလိုပြောလိုက်လို့ချင်းဒါသမစာကစွန့်လွတ်နင်းနာခံမှုတွေအလုံးဝင်သွားပါတယ်ဒီလိုဝင်သွားလို့ရှိရင်ယခုပိဿုပံဘုရားမှာလည်းပဲမိမိတို့ဟာချစ်ချစ်ခင်ခင်ပေါင်းတင်ပါရမီဖြည့်ပြီးတော့တွေ့လျာဘုရားတိုင်းမှာလည်းပဲတဦးရဲ့အကျိုးကိုတဦးလိုလားပြီးတော့မေတ္တာစစ်တည်နေဖြစ်တတ်ပါတယ်တဲ့တွေ့ဆုံတတ်ပါတယ်ဒါကြောင့်မြတ်စွာဘုရားကသမစာကစွန့်လွတ်နင်းနာခံမှုကိုလည်းပဲညီမြအောင်ကြိုးစားတဲ့တဦးသောပုဂ္ဂိုလ်ကတော့စွန့်လွတ်နင်းနာခံလဲရတာတဦးသောပုဂ္ဂိုလ်ကအတ္တကြီးပြီးတော့ကိုယ်ပေါ်မှာကြတော့ပြန်ပြီးတော့အနစ်နာခံမှုမလာဘူးဆိုရင်ဒါတွေကကြားတော့စိတ်ပြက်ပြီးတော့မေတ္တာတွေပြဲသွားတတ်တယ်။ဒါကြောင့်မို့ငါပဲပို့ပြီးတော့မေတ္တာတရားကိုပေးဆက်မယ်။ငါပဲပို့ပြီးတော့နစ်နာခံမယ်ဆိုပြီးတော့လှုပ်လိုက်လို့ရှိရင်ဟောဒီသမစာကတရားလည်းပဲပြည့်သွားတယ်။အဲ့ဒီလိုပြည့်တဲ့ဇနီးမောင်နှံနှစ်ယောက်သို့မဟုတ်မိဘနဲ့သားသမီးနှစ်ယောက်သို့မဟုတ်ဆရာနဲ့တပည့်ဒီလိုပုဂ္ဂိုလ်တွေကဒီဘဝမှာလည်းပဲချစ်ခင်မြတ်နိုးမှုအပြည့်ဝနဲ့ပါရမီတွဲပြီးတော့ဖြည့်နိုင်တယ်လို့ပဲ။ရောက်ရဘဝတွေမှာလည်းပဲချစ်ရဘွားတွေမှာလည်းပဲပါရမီတွေတဦးနဲ့တဦးမေတ္တာသက်ဝင်ပြီးတော့ပါရမီဖြည့်ဖက်နေခြင်းနဲ့ချစ်ချစ်ခင်ခင်နေကြရတယ်ဆိုပြီးမြတ်စွာဘုရားကဒီနံပါတ်3တရားကိုဟောခဲ့တယ်ပေါ့နံပါတ်1ကယုံကြည်မှုတရားတရားတူရတယ်နံပါတ်2ကကိုခြင်းတရားတူရတယ်နံပါတ်3ကစွန့်လွတ်နင်နာခံမှုတူရတယ်ဖြစ်နိုင်လို့ရှိရင်ငါပို့ပြီးတော့စွန့်လွတ်နင်နာခံမယ်ဆိုတဲ့စိတ်တက်ကိုမွေးရတယ်ပေါ့နံပါတ်4ကဘာလဲဆိုတော့သမပညာတဲ့ ပညာတရားလည်းပဲတူရတယ်တဲ့ဘုန်းကြီးတို့ပညာတရားဆိုလို့ပြိတ္တကဘလို့ထင်သွားမလဲဆိုတော့ဘွဲ့တီကလေးတွေကိုသွားပြီးတော့ပညာလို့ထင်ကောင်းထင်ပါလိမ့်မယ်မြတ်စွာဘုရားရဲ့အလိုကပညာတရားဆိုတာဘွဲ့တီကလေးကိုပြောတာမဟုတ်ပါဘူးတန်ဃာတော်ရှင်မြတ်တွေဆိုရင်လည်းပဲဓမ္မစရိယာကြီးတွေအောင်းလို့ဘိဝန္တာကြီးတွေရလို့တိပိဒကတရားကြီးတွေရရင်ပညာရှင်လို့မြတ်စွာဘုရားကမတတ်မှတ်ပါဘူးလူတွေလည်းပဲဒေါက်တာဘွဲ့တွေ BA ဘွဲ့တွေ MA ဘွဲ့တွေဒါတွေရလို့လေမြတ်စွာဘုရားပညာရှင်လို့မတတ်မှတ်ဘူးပညာဆိုတာမြတ်စွာဘုရားကဘာလဲဆိုတော့အပြစ်ရှိတဲ့တရားကိုအပြစ်ရှိတယ်လို့ရှင်းရှင်းလင်းလင်းသိတာအပြစ်ကင်းတဲ့တရားကိုအပြစ်ကင်းတယ်လို့ရှင်းရှင်းလင်းလင်းသိတာဒါကိုပညာလို့ခေါ်ပါတယ်တနည်းအားဖြင့်ပြောလို့ရှိရင်တော့ဒါဟာကုသိုလ်တရားဒါဟာအကုသိုလ်တရားလို့ရှင်းကနေလင်းကနေသိတတ်တာကိုပညာလို့ခေါ်ပါတယ်ဒီလိုသိတတ်လို့ရှိရင်မြတ်စွာဘုရားကမူလဓာတ်မအောင်ရင်နေပေးသည်တဲ့ဒါလည်းပဲပညာတရားပညာရှိတယ်လို့ပဲခေါ်ရပါတယ်တက္ကသိုလ်မှာဘွဲ့တွေဘာတွေရပြီးတော့မိမိတို့ဒေါက်တာဘွဲ့တွေသံဃာတော်ရှင်မြတ်တွေမှာလည်းပဲဓမ္မစရိယဘွဲ့တွေဘလောက်ပဲရနေရနေကုသိုလ်ကိုကုသိုလ်မှန်မသိဘူးအကုသိုလ်ကိုအကုသိုလ်မှန်မသိဘူးဆိုရင်ဒါဘုန်းကြီးတို့ပညာရှိလို့မြတ်စွာဘုရားတို့ခေါ်ရတာခက်ပါတယ်ဒါကြောင့်ပညာတူရတယ်ဆိုတာဘာလို့ဆိုတော့ကုသိုလ်ကိုကုသိုလ်မှန်သိတာရင်တူရတယ်ကောင်းတာကိုကောင်းတယ်မကောင်းတာကိုမကောင်းဘူးလို့ရဲရဲတင်းတင်းရှင်းရှင်းလင်းလင်းသိတဲ့ပညာအားဖြင့်တူညီမျှရတယ်တဲ့ဘုန်းကြီးတို့လူတွေဆိုရင်ဘလို့ရေးကြည့်တယ်ဆိုတော့ဥပမာအပြင်ဒါနတစ်ခုပြုတယ်ပေါ့ဒါနတစ်ခုပြုတဲ့နေရာမှာရှင်းရှင်းလင်းလင်းမြင်ရပါတယ်တန်ဃာတော်ရှင်မြတ်တွေကိုလှူတယ်တန်းတယ်တန်ဃာတော်ရှင်မြတ်တွေကိုချမ်းသာစေခြင်းနဲ့စိတ်နဲ့တန်တန်နဲ့သင်္ကန်းတူလို့ရှိရင်သင်္ကန်းကိုဝတ်ပြီးတော့အချက်ကြောက်တွေဖုံးလွှမ်းပြီးတော့အေးအထံအပူတွေရာတိဥဒ္ဒဏတွေခံနိုင်ပြီးတော့လှုပ်လှုပ်နိုင်ပါစေဆိုတဲ့စေနာတန်တန်နဲ့လှူလို့ရှိရင်ဒါကုသိုလ်စိတ်ဒီလိုမှမဟုတ်ဘဲနဲ့ငါတို့လှူတဲ့ကုသိုလ်ကိုဘယ်သူတွေလာမှဘယ်သူတွေကိုဖယုံးမှဘယ်သူတွေမလာလို့ရှိရင်မျက်နှာငယ်လိမ့်မယ်ထင်ပါတယ်ဆိုပြီးတော့ဂုံပကတနာတွေနဲ့ခြံရံပြီးတော့လှုပ်လို့ရှိရင်ဒါတွေကအကုသိုလ်လို့ရှင်းရှင်းလင်းလင်းသိရပါတယ်နောက်ပြီးတော့ရွာတွေဘာတွေမှာလှူလှူလို့ရှိရင်သူများကမြောက်ပေးတဲ့အတွက်အကျွေးတွေယူပြီးတော့လှူတယ်အလှူလဲပြီးတော့အကျွေးတွေဆက်လိုက်လို့နွားတွေဘာတွေရောင်းဆင်းရဲသွားတယ်ဒါရီယာဂုံပကာသနာလှုပ်တယ်မြတ်စွာဘုရားကကုသိုလ်လှုပ်လို့ရှိရင်ရေတစ်ခွက်တောင်မှတောက်လို့ရှိရင်ငါနန်းလေးမှာဘသူများရှိပါလဲလှဲ့ကြည့်ပြီးတော့ရေလေးခတ်တိုင်ရင်ဒါဒါနလို့မြတ်စွာဘုရားကစေနာတန့်လို့ရှိရင်ဒါနဟာစင်ကြယ်တယ်လို့ဟောပြီးသားရှိတာပဲဒါကြောင့်မို့ဒီလိုစေနာတန့်တန့်နဲ့လှူတာကုသိုလ်စစ်တယ်ဂုံပကာသနာတွေခြံရံပြီးတော့သူများကဲ့ရဲ့မှာစိုးလို့သူများချီကျူးခံခြင်းလို့နမဲကြောကြခြင်းလို့မန္တတိုင်းတက်ပြခြင်းလို့ဒီလိုစိတ်တွေနဲ့လှူတာအကုသိုလ်လို့ဇနီးမောင်နှံတယောက်ဟာကုသိုလ်နဲ့အကုသိုလ်ကိုခွဲခြားပြီးတော့အလှလှူတာတကူတည်းကိုပဲဒီလိုလုပ်ရင်အကုသိုလ်တွေဝင်တတ်တယ်ဒီလိုလုပ်ရင်တော့ကုသိုလ်စစ်တယ်လို့သိရင်ဒါပညာပဲအဲ့ဒီပညာတရားမှာတူညီမျှလို့ရှိရင်ဒါဇနီးမောင်နှံတယောက်ဟာဂျာတပ်ပံခိုင်မြဲတော့တာပဲတဲ့ဒီလိုမှမဟုတ်ပဲနဲ့ခင်ပွန်းဖြစ်တဲ့လူကအေးအေးဆန်းဆန်းကုသိုလ်လေးတွေလိုချင်ပါရဲ့တနည်းဖြစ်တဲ့လူကထင်ပေါ်ကြောကြခြင်းတဲ့အတွက်ဂုံပကတနာတွေနဲ့လုံနေဒါရီရဲ့ကြာရင်ပြဿနာတက်ပြီးတော့ဖြစ်တော်တာပဲတဲ့ဒါကြောင့်မြတ်စွာဘုရားပညာညီညွတ်ရတယ်တန်ဃာတော်ရှင်မြတ်တရားလည်းပဲပရိယတ်ဤစာပစဉ်စာချလုံတယ်စေနာတန်တန်နဲ့သာသနာတော်ကြီးရှေပါစေတပည့်မျိုးဆက်သစ်တွေသိဉဏ်ရပါစေဆိုတဲ့စေနာတန်တန်နဲ့စာပစဉ်စာချလုံရင်ကုသိုလ်ဖြစ်တယ်ဒီလိုမှမဟုတ်ဘဲနဲ့ငါတို့တိုက်ကစာမှုဝဲတွေအောင်းနေအောင်းလို့ရှိရင်လှူတဲ့တန်းနဲ့လူတွေပေါ်လိမ့်မယ်ကျောင်းကြီးတွေလာဆောက်လိုက်မယ်လို့ဒီစိတ်တွေနဲ့လို့ရင်အကုသိုလ်ဖြစ်တယ်လို့ရှင်းရှင်းလင်းလင်းသိရပါတယ်။တရားဟောလို့ရှိရင်လည်းပဲကိုတရားကိုနာယူပြီးတော့အသိဉာဏ်ရကြပါစေဆိုရင်ဒါကုသိုလ်စင်နဲ့ဟောတာ။ဒီလိုမှမဟုတ်ဘဲနဲ့ဒီလိုဟောမှငါမှငွေကြီးကြီးပြည့်စုံပါဆိုပြီးတော့ဒီဘက်ကိုလာဘတက္ကရာရှုရင်လည်းပဲအကုသိုလ်ဖြစ်တယ်လို့ရှင်းရှင်းလင်းလင်းသိရင်တန်ဃာတော်ရှင်မြတ်တရားလည်းပဲဒါပညာရှိတယ်လို့ဒီလိုခေါ်ရပါတယ်။သာမုဘွဲတွေဒီဂရီတွေဓမ္မစရိယာတွေအောင်းကျောင်းတိုင်ဘုန်းကြီးတွေဖြစ်ဒီလိုမှကုသိုလ်အကုသိုလ်မှာခွဲခြားမသိရင်လည်းပညာရှင်လို့ပြောရတာခက်ပါတယ်။ဒါကြောင့်မို့ဒီပညာတရားကိုလည်းပဲကုသိုလ်အကုသိုလ်ကိုခွဲခြားပြီးတော့သိတတ်တဲ့စိတ်ခွဲခြားပြီးတော့သိတတ်တဲ့ဆိုရင်ဒါပညာပဲ။အဲ့ဒီပညာနဲ့ပြည့်စုံအောင်ညီမြအောင်ကြိုးစားကြလို့မြတ်စွာဘုရားကမိန့်တော်မူလိုက်တယ်ပေါ့။အဲ့တော့နကုလမာတာနဲ့နကုလပိတာလည်းပဲမြတ်စွာဘုရားကိုရင်းရင်းနှီးနှီးပဲဒီအကြောင်းနေမေးတော့မြတ်စွာဘုရားကလည်းပဲဒါကလေးကလာပဲဆိုပြီးတော့မဖြေပဲမနေပဲနဲ့တရားတရားတူများရတယ်ကိုကျင်တရားတူများရတယ်စွန့်လွတ်နင်းနာခံမှုမေတ္တာထားမှုတူများရတယ်ကုသိုလ်အကုသိုလ်ကိုခွဲခြားသိနိုင်တဲ့ပညာဉာဏ်များရတယ်ဒီလေးပါးနဲ့ပြည့်စုံလို့ရှိရင်တဲ့နကုလမာတာနဲ့နကုလပိတာတို့သင်တို့ဟာဒီဘဝမှာလည်းပဲပါရမီဖြည့်ပတ်ခြင်းနဲ့ချမ်းချမ်းသာသာပါရမီဖြည့်နိုင်ပြီးတော့တမလွန်ဘဝမှာလည်းပဲချစ်ချစ်ခင်ခင်နဲ့တဦးအကျိုးကိုတဦးလိုလားပြီးတော့နောက်ဆုံးမှာနိဗ္ဗာန်တည်းရောက်နိုင်ပါတယ်လို့မြတ်စွာဘုရားကပြန်လည်ဟောကြားခဲ့တယ်ပေါ့ဒီတရားတော်ကိုယနေ့မင်္ဂလာဦးဖြစ်မှာကုသိုလ်ကောင်းမှုလုပ်ကြတဲ့သရုပ်သားသရုပ်သမီးများဖြစ်ကြတဲ့မောင်မိုးလင်းဦးနဲ့ မမျိုးမျိုးနိုင်တို့အားဘုန်းကြီးကပြန်လဲပြီးတော့ဓမ္မဒါနတရားလက်ဆောင်ဩဝါဒပေးပါတယ်ဒီတရားကိုသက်ဆုံးတိုင်ကျင့်သုံးအားထုတ်ပြီးတော့နောက်ဆုံးမှာမဉ္ဇဉ်ဘုံဉဏ်နဲ့နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်သောအမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်နိုင်ကြပါစေကုန်တည်းကဲယနေ့ပြုတဲ့ကုသိုလ်ကိုမိမိတို့ရဲ့ကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုအများတန်းပေးဝေပြီးတော့မိမိတို့အတွက်နိဗ္ဗာန်ကြီးမှန်းပြီးရေစက်ချမကရေစက်ခွက်ကင်ပေါ့အလုံးသောပြိတ္တတ္တရလည်းပဲရေစက်ခွက်မပါလဲလက်အုပ်ချီပြီးတော့အလုံးမဲလိုက်ပြီးတော့ဆူပေးကြကဲလိုက်ဆို